ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်ရေးစီစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုလိုက်ပြီးတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယာယီစကန်တစ်ကိုပြောင်းရွှေ့ပေးဖို့စီစဉ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြည်နယ်ရေးမြန်မာစိုးရွားနယ်သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအပါအဝင်ကျိုးမဲမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလစ်ရှက်တီနဲ့ဒီကနေ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခရီးနဲ့ဩဂုတ်လနောက်ပိုင်းကလူညွေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS ဆွေးရအောင်စုကိုမြန်မာလူညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာနောက်ဆက်တွဲလူ့ခွင့်ရေးချုပ်ပေါင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။မကြာခင်မုတ်တုံရသည့်နီကက်လာနေရနဲ့အမျှဖြစ်တယ်လို့နေထိုင်နေကြတဲ့ဒုက္ခသည်တွေဘေးရန်နဲ့ကျောင်းဝန်နိုင်ငံကြောင်းလဲတာဝန်ရှိသူတွေတတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေအတွက်ယာယီစကန်တေဖြင့်တောင်ပိုင်းကမ်းရိုးတန်းကဘာရှာချာကျွန်းမှာစီစဉ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်လက်တလုံးကျွန်းပေါ်မှာဒုက္ခသည်9000လောက်အတွက်ဆက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါမြန်မာစစ်ရဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေချာချတိုင်းဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထည်သွားဖို့ရှိနေကြမှာပဲဒုက္ခသည်တွေနေရပြည်ရေးအစီအစဉ်တွေတိုးတက်မှုမရှိသေးတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအားမလိုအမရသဘောထားတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ကမ္ဘာကတွင်ရမှုချောင်းကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ချန်ဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲဖော်ရေးကော်မတီကိုဥဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ရှေ့သတင်းပတ်ပေါ်လူတွေမှာစတင်မဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံလိမ့်မယ်လို့ညွှန်လင်းရပါတယ်